ကယောဂနဲ့စည်ရေးတက်မှမှုတွေကြုံနေရချိန်မှာဒီနှစ်ထဲကျင်းပမယ့်ရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိပါမလားဆိုတဲ့မိကွန်းတွေဆက်လက်ထွက်ပေါ်နေတဲ့အကြောင်းတင်ပြပေးခြင်းပါတယ်။ကျမမိခါပါ။နိုင်ငံရေးပါတီ90ကျော်ရှင်ပြိုင်မှုစည်ရင်ပေးထားတဲ့နိုဝင်ဘာလရွေးကောက်ပွဲကိုကယောဂကာလအကန့်အသတ်တွေနဲ့လက်နက်ကင်ပရိပခါတွေကြားကျင်းပရမယ့်အခြေအနေကြောင့်လွတ်လပ်မျှတနိုင်ပါမလားဆိုပြီးနိုင်ငံရေးပါတီတွေကစိုးရိမ်နေကြတာပါ။ပြည်ရဲ့ရက်တွေမှာလည်းနိုင်ငံရေးပါတီကကုစလေတွေပြည်အောင်စုရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံပြီးလွတ်လပ်မျှတမှုရှိအောင်ဖန်တီးပေးဖို့တောင်းဆိုခဲ့ကြပါတယ်။ကော်မရှင်နဲ့တွေ့ဆုံခဲ့တဲ့အထင်အတ္တိကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဒေါက်တာနန္ဒာလှမင်းကတော့လက်ရှိအချိန်ထိကော်မရှင်ရဲ့ဆောင်ရွက်ချက်တွေဟာအားရစရာမရှိဘူးလို့ပြောဆိုလိုက်ပါတယ်။
ဒီမှာကျွန်တော်တို့ပါတီအဓိကနှစ်ချက်ပေါ့လူကြီးများတဲ့မဲ့ဒေတာတွေမှာဆိုရင်မဲယုံတွေကိုတိုးချက်ပေးဒီမဲယုံမတိုးချက်နိုင်ရင်လည်းမဲပေးဖို့ကောင်တာတွေတိုးချက်ပြီးပေါ့နော်ဟိုမဲပေးုံပေးတော့လို့မဲပေးရတဲ့ဒီလူတွေရှိတယ်အားလုံးမဲပေးကြရအောင်မဲယုံတွေတိုးချက်ပြီးပါဒါတမျိုးတော့ကျွန်တော်တောင်းဆိုတာရှိပါတယ်နောက်တစ်ချက်ကကျွန်တော်တို့မဲရည်တက်တဲ့နေရာမှာပေါ့နော်ကျွန်တော်မဲယုံပိတ်တာနဲ့စက်ဖက်ကိုစတဲ့ရေးရှိမှာပဲဟိုမဲယုံမရည်တက်တဲ့ဒီကစားရတဲ့လူကြီးနဲ့ကျွန်တော်ဖွင့်ပေးဖို့ကော်မရှင်ပြောတဲ့ခါကျွန်တော်မှမဲယုံပြည်ကြီးကြီးရဲ့အထုပ်ပြူဖြေပြီးတော့မှအဲ့မှာအလုံးရရှိမှာကြီးကျွန်တော်အဲ့လိုတောင်းဆိုတာဟိုမမကကတိပူဝနော်အဲ့လိုလိုသူခေရုံဖက်ပါတယ်လို့တော့ပြန်ဖြေသွားတယ်အဲကိုကြီးရဲ့လုံဆောင်တယ်ကော်မရှင်ကြီးရတာတော့လေဟိုပြည့်ပြည့်တော့တော့ကျွန်တော်မသိရဘူးပေါ့နော်ဟိုတိတိကျကျရတဲ့အဖြေမျိုးကိုမသိနိုင်ဘူးပေါ့ဒီနောက်သူတို့မှလည်းဘလို့ကိုနေဘာလို့တော့မှမသိတဲ့ပုံစံမဖြစ်နေသေးဘူးကျွန်တော်တို့တုံ့ပြန်တာတော့လေ
COVID-19 ကရောဂါကြောင့်လူစုလူဝေးမလုပ်ဖို့ကန့်သက်ချက်တွေနဲ့ရခိုင်ပြည်နယ်အပအဝင်တိုင်းရင်းသားဒေသတွေကလက်နက်ကင်ပြိပတ်ခါတွေကစီယုံရေးလုပ်ငန်းတွေအပေါ်ရိုက်ခတ်လာမှာကိုနိုင်ငံရေးပါတီတွေကစိုးရိမ်မှုတွေရှိနေကြပါတယ်။ဒီလိုနိုင်ငံရေးပါတီတွေရဲ့စိုးရိမ်မှုတွေနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ဘက်ကပြင်ဆင်ပေးထားတာမတွေ့ရသေးဘူးလို့လူပောင်တက်ဒီမိုကရက်တစ်ပါတီကမန်နင်းနေမွေကပြောဆိုလိုက်ပါတယ်
။ကာလမှာမဲဆက်စီယုံနဲ့ပတ်သက်ပြီးတော့သူတို့ကတော့ဟိုရေပုံရအကြမ်းကြီးပဲပြောတာပေါ့နော်။သူတို့ကဒီ MOHS လို့ခေါ်တဲ့အဲဆက်မကြီးနဲ့အန်ဆောင်ကြီးဌာနကနေပြီးတော့ညွှန်ကြားချက်တွေတိုင်းသူတို့ဆောင်ရွက်မယ်ဆိုတာမျိုးပြောတယ်။ဆိုတော့ခါကြကျွန်တော်တို့ကအဲ့ဒါတွေကအချိန်နဲ့တပြေးညီပြောင်းလဲမယ်ခါကျွန်တော်တို့ကဘယ်လိုပြင်ဆင်ရမလဲဆိုတဲ့ဟာလေတော်တော်ပြဿနာရှိတယ်။ရှိရဆိုတဲ့ခါကြတော့ဒီမင်းဆွဲတဲ့ကိစ္စမှာပဲဖြစ်ဖြစ်မဲပေးတဲ့ကိစ္စမှာပဲဖြစ်ဖြစ်ကျွန်တော်တို့ကဉာဏ်နဲ့ပတ်သက်လို့ရှိတိတိကျကျတိနိုင်မှုလူတွေအညာကင်းကင်းနဲ့မဲပေးနိုင်အောင်ရယ်အဲ့ဒါဆိုကမဲပေးတဲ့အချိန်ကာလပေါ့နော်တွန့်မြင့်ပေးနိုင်အောင်ကျွန်တော်တို့ကအဲတိုက်တော့တိုက်တွန်းခဲ့တယ်သူတို့ကတော့ဥပဒေတိုင်းဥပဒေတိုင်းဆိုစကားတော့ခဏခဏပြောတယ်တော်တော်လေးရဲ့အဲ့ဥပဒေတွေကလိုအပ်ရင်လိုအပ်တယ်လို့ကော်မရှင်ရဲ့သုံးချက်တာအတီဖြစ်ပြီဆိုပြီးတော့ပြင်လို့ရတဲ့ဟာမျိုးတွေမှာသူကကော်မရှင်ကဥပဒေတိုင်းလောက်တာပါဆိုပြီးတော့ငင်းဆိုတဲ့ဟာမျိုးတွေတော့ရှိပါတယ
်ရွေးကောက်ပွဲအစီအစဉ်တွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမရှိနေသေးတဲ့အပေါ်မှာလည်းကော်မရှင်အပေါ်မှာနိုင်ငံရေးပါတီတွေဘက်ကအဝင်မကျဖြစ်နေရပါတယ်တစ်ချိန်တည်းမှာပဲရွေးကောက်ပွဲကော်မရှင်အပေါ်လက်ရှိအာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဩဇာလွှမ်းမိုးနေသလားဆိုပြီးမေကွန်းထုတ်နေသူတွေထဲမှာတော့အဓိကတိုင်းရင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကအထူးတွေအတွင်းရင်းမှုစိုင်းလေလဲပါဝင်ပါတယ
်သူတို့နဲ့နီးစပ်တဲ့ပုဂ္ဂိုလ်ရှင်းပြောရင်သူတို့ပါတီတွေကလူတွေကိုပါတီရဲ့နှုတ်ကပ်စီကြီးမှာသူတို့နဲ့နီးစပ်တဲ့ပုဂ္ဂိုလ်တွေကပြန်ခံတာလေဒီဥစ္စာတွေကလမ်းကြောင်းလွဲနေပါလေဒီစားအနိုင်ရပါတီနဲ့နီးစပ်တဲ့ပုဂ္ဂိုလ်နဲ့ပဲခါလိုက်တဲ့ခါကျတော့သူ့ကိုအရေးတကြီးကြီးနဲ့လောက်ရတာပေါ့လေတကယ်တမ်းဖြစ်တဲ့ကလေနိုဘမလာတဲ့မှာလုံမယ်ဆိုရင်တိတ်ကြတဲ့ချင်းဘယ်နေလဲပြောလိုက်ပေါ့စက်ဖက်ကမိစိမ့်မပြလို့ဒီနည်းအဖြစ်အမိတ်မရသေးလို့မထုတ်ပြန်တာလေဆိုတော့တစ်ဖက်ပါတီကိုရှင်းပြီးတော့မှအချိန်မရရအောင်လုပ်ပေးနေတဲ့သဘောလို့ပြောဆွဲကြမယ်ရှင်နဲ့ဒီမှာဆွဲခံရနိုင်တယ်လေဆွဆွဲတင်တာကို
ရွှေကောက်ပွဲကော်မရှင်ဘက်ကတော့လွတ်လပ်မျှတပြီးဗက်လိုက်မှုကင်းကင်းနဲ့ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းမကြသေးခင်ကပဲထုတ်ပြန်ပြောဆိုထားပါတယ်။နိုင်ငံရေးပါတီတွေဘက်ကတော့ရွှေကောက်ပွဲလုပ်ငန်းစဉ်တွေပတ်သက်လို့ကော်မရှင်အနေနဲ့ရှင်းရှင်းလင်းလင်းဖြစ်အောင်အမြန်ဆုံးထုတ်ပြန်ပေးဖို့တောင်းဆိုနေကြပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။